ဤဝန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချမယ်ဆိုရင်နျူကလ িয়ার ရေးသဘောတူချက်ရနိုင်ခြင်းရှိတယ်လို့အမေရိကန်ထိပ်တန်းအရာရှိသူကပြောလိုက်ပါတယ်။2015ဤဝန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့လမ်းကြောင်းကိုအမေရိကန်နဲ့အီရန်ကြားလာမဲ့သတင်းပတ်တွေအတွင်းမှာပဲသဘောတူညီချက်ရနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအဆင့်နဲ့ရရှိသူကပြောလိုက်တာပါ။သဘောထားကိုယ်လည်းမှုတွေနှစ်ဖက်ရှိနေပေမဲ့အရင်ဘုံသဘောတူချက်ပြန်ရရေးလက်တွေ့ဖြစ်လာဖို့ကတော့အီရန်ဘက်ကစလုပ်ရမှာပါလို့အမည်မဖော်လိုတဲ့ဒီအမေရိကန်ရရှိကတယ်လီဖုန်းကတစ်ဆင့်သတင်းစာရှင်းလင်းပွဲအတွင်းမနေ့ကပြောခဲ့တာပါ။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဘက်ကလည်းတစ်နှစ်လောက်ကြာမှပဲဒီစာချုပ်ပါအချက်တွေကိုပြန်ချုပ်ဖောက်ခဲ့ပါတယ်။ဒီသဘောတူချက်ချက်တွေကိုပြန်လည်လိုက်နာကြဖို့အီရန်နိုင်ငံနဲ့တစ်ဆင့်ကန်ဆွေးနွေးမှုတွေ၄ချိန်မြောက်ဖြစ်ဒီတစ်ပတ်ထဲမှာပဲအမေရိကန်တာဝန်ရှိသူတွေကအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာလုပ်ခဲ့ကြပါတယ်ခင်ဗျ။